ချင်းပြည်နယ်ဟာခါမြို့မှာဒေသခံကာကွယ်ရေးချင်းလန်းဒက်ဖ ens ဖို့စ်အဖွဲ့နဲ့စစ်ကောင်စီတပ်တွေကြားကူရပိုင်းပြစ်ခတ်တိုက်ခိုက်မှုတွေရှိနေတာကိုနှစ်ဖက်တောင်းဝန်ရှိသူတွေကအတည်ပြုပါတယ်။တိုက်ခိုက်မှုတွင်စစ်တပ်ဘက်က၂ရောက်ထပ်မနေထဏ်ရာရခဲ့ပါတယ်။ဟာခါမြို့ဘက်မှာဖြစ်နေတဲ့တိုက်ပွဲတွေအကြောင်းကိုတော့ VV သတင်းတော့နိုင်ကွင်အင်ကပြောပြပေးမှာဖြစ်ပါတယ်ဗျာ။
စစ်ကောင်စီတပ်ဖွဲ့တွေနဲ့ဒေသခံကာကွယ်ရေး CDF ဟာကတပ်ဖွဲ့တွေကအခုရက်ပိုင်းတိုက်ပွဲတွေဖြစ်နေတာမှာမေလ16ရက်နေ့ဗုဒ္ဓနေ့ကဟာကမတူပြီးလမ်းဘက်မှာနေမင်းရှင်းလင်းရေးလှုပ်ဆောင်တဲ့စစ်ကောင်စီတပ်ဖွဲ့ကိုဒေသခံကာကွယ်ရေးတပ်ဖွဲ့တွေကပြစ်ခတ်တိုက်ခိုက်ခဲ့တယ်လို့ CDF တပ်ဖွဲ့ပြန်ကြံရေးတာဝန်ခံက VOA ကိုပြောပါတယ်
မင်းကဒုက္ခလုံးချုံကြီးတွေနေနေချင်းလုပ်တဲ့ဖွဲ့တွေကကျွန်တော်ခြံကိုပြီးတော့ stop ဖြစ်တယ်တော့ဒီကျွန်တော်တို့ဒီမဟာကမတူပြီးဟာကမတူပြီးအကမ်းတူတူအဲမှာဒီအကုံလုံးကြီးကလည်းစိတ်ကိုကျွန်တော်တို့ဟာကျွန်တော်တို့ကတော့ကျွန်တော်တို့မရှိရှိမှာပို့ချင်တယ်တွားလိုက်ပြခွန်ရောက
်အခုလိုခြုံငူပြစ်ခတ်ပြီးစီဒီအတပ်ဖွဲ့တွေပြန်ဆုတ်ခွာချင်းကြံခဲ့တဲ့မော်တော်ဆိုင်ရာတွေမိရှုပ်ခံရတယ်လို့ဟာကန်မြုခံတူးကပြောပါတယ
်ဒီ၁၆ရက်နေ့ကမတူပြီမှာဖြစ်တာမတူပြီဟာကန်လမ်းပေါ့နော်တို့ယာယီစခန်းချထားတဲ့နေရာမှာတိုက်ပွဲဖြစ်တာပေါ့နော်အဲမှာတော့ဘယ်တိုက်ပွဲဖြစ်တော့တက်တန်ဆုတ်တာပေါ့နော်တက်တန်ဆုတ်တဲ့ချိန်မှာဒီ CDF ကြံခဲ့တဲ့ဆန်ကင်ကိုမိရှုပ်ခံရမှာစီ30လောက်မိရှုပ်ခံရမှာ
မေလ16ရက်နေ့ကလည်းဟာကန်မြုထဲကနေရာ၃ခုမှာစစ်တပ်နဲ့တိုက်ခိုက်မှုတွေရှိခဲ့တယ်လို့စီဒီအက်တပ်ဖွဲ့ပြန်ကြားရေးတာဝန်ခံကဆက်ပြောပါတယ
်။ဆက်ရှိတဲ့ညနေပိုင်း၃နာရီကနေ၅နာရီကြာလို့ပါပေါ့နော်။ကျွန်တော်တို့ဒီဟာခနဲ့လုံလုံသေးပါနားမှာရှိရကျွန်တော်တို့ဒီခဏတစ်ချို့ကျွန်တော်တို့နားနေရနေရအောင်လေ။တို့စစ်တပ်တွေကလာပြစ်တယ်ဆိုတော့တို့လာတိုက်ခိုက်ဖို့ဒါအဲ့ဒီအချိန်မှာကျွန်တော်တို့တိုက်ပြီးဖြစ်တယ်။တို့ကလူကြီးနဲ့တယောက်က60လုံးနဲ့လာတော့ကျွန်တော်တို့တက်ပြန်ဆောက်ရတယ်။နောက်ပြီးတော့ဒီမြို့ပြင်မှာစလန်းဆောင်မှာလည်းတစ်ခါပြစ်တယ်။ဒီအဲ့ဒီဟာကျတော့9နာရီစီနိုင်ကြပါတော့နောက်တစ်ခုကဒီဟာခါဖက်ဒရိုင်းအုံးတင်မလုံးလုံးချုံကြီးကရှိရအနမဆော့ဖြစ်တဲ့အရာဒါဆက်ရှိရင်ညပိုင်းရဖြစ်ရပေါ့
ဒီက18နဲ့19နှစ်ရက်တိုက်ပွဲတွေတွင်စစ်ကောင်စီတပ်ဘက်က10ရောက်ပြဆုံးပြီး20လောက်တန်ရာရရှိခဲ့တယ်လို့ဟာခါ CDF တပ်ဖွဲ့ဘက်ကပြောဆိုပေမဲ့ VOA အနေနဲ့တိကျသိမ်ပြနိုင်ခဲ့ပါဘူးဟာကမြို့မှာဖြစ်နေတဲ့တိုက်ပွဲချင်းတွေနဲ့ပတ်သက်လို့စစ်ကောင်စီကြောခွေရဗိုလ်ချုပ်စိုးမင်းထွန်းကအခုလိုပြောပါတယ
်။အမေကမနေ့၄နာရီခွဲနဲ့၇နာရီလောက်ကြာမှတော့ဟာခရဲ့တောင်တမီက5000လောက်မှကျွန်တော်တို့အကြမ်းဖက်အဲ့ဒီကလောက်ဦးနဲ့တကယ်ရေးခဲ့ဦးလို့တကယ်ဒီလိုမျိုးပြသွားခဲ့ပါတယ်။အဲ့ဒီကြံပက်တူကလောက်လုံးကြေးလာပဲကိုပြန်ဆုတ်သွားပါတယ်သူအဲ့ဒီကြံပက်တူကတလုံးသောတနာတလက်ဆန်းစင်းရမလို့ရှိချက်ကျွန်တော်ပြစ်စီဒါ2ဦး3ဦးလောက်အနည်းငယ်ထိခိုက်တာရရှိရရှိပါတယ်ဗျတန်နဲ့ဖြစ်စင်တော့မရှိပါဘူ
းစစ်တပ်အနာသိမ်းပြီးနောက်ပိုင်းဟာခါမြို့မှာစစ်တပ်ကစစ်အနာရှင်စန့်ကျင်ရေးဆန္ဒပြခဲ့တဲ့လူငယ်60လောက်ကိုစစ်ကောင်စီကနေဖမ်းဆီးခဲ့ပြီးသူတို့ကိုပြန်လွှတ်ပေးဖို့စီဒီအက်ဖွဲ့ကတောင်းဆိုခဲ့တာမှာပြန်မလွှတ်ပေးလို့ပြစ်ခတ်တိုက်ခိုက်မှုတွေဆက်စပ်ဖြစ်ပွားနေတာလည်းဖြစ်ပါတယ်ခင်ဗျာ